စစ်တပ်အတွင်းတာဝန်ထမ်းဆောင်ခဲ့ကြတဲ့စစ်သား၁၀မိတွေကိုဂုံပြုတဲ့စစ်ပြန်စစ်မှုရာဟောင်းများနဲ့ဗက်တရန်စ်ဒေးကိုအမေရိကန်ပြည်ထောင်စုမှတနင်္ဂနွေနေ့ကကျင်းပပါတယ်။စစ်မှုဒဏ်တွေထဲမှာတန်းပြီးအတွက်တာဝန်ထမ်းဆောင်ကြရင်မိမိတို့ရဲ့အသက်ကိုပါစေခဲ့ကြသူတွေလည်းပါဝင်ပါတယ်။ပထမကမ္ဘာစစ်ကြီးပြီးဆုံးခဲ့တဲ့အနှစ်100ပြည့်အထိမ်းအမှတ်နေမှာကြောက်တဲ့ဒီစစ ိုဝှစ်ဆင်ပြီးတိုင်းပြည်ဘေးကင်းလုံခြုံအောင်တာဝန်ထမ်းဆောင်ခဲ့ကြတဲ့စစ်မှုထမ်းဟောင်းတွေကိုကျွန်ုပ်တို့အနေနဲ့လေးစားဂုဏ်ပြုပါကြောင်းပြင်သစ်နိုင်ငံပဲရစ်မြို့မှာရောက်နေတဲ့သမ္မတဒေါ်နယ်ထရမ့်ကတင်းငွေနေမှာတွစ်တာလူမှုဝင်ကတဆင်ပြောကြားလိုက်ပါတယ်။သမ္မတထရမ့်ဟာပထမကမ္ဘာစစ်ပြီးဆုံးတဲ့နှစ်တရာပြည့်အခမ်းအနားကိုတခြားကမ္ဘာကောင်းဆောင်တွေနဲ့တူတက်ဖို့အတွက်ပြင်သစ်နိုင်ငံကိုရောက်နေတာပါ။သမဟောင်းဘရကဘာမာကလည်းကျွန်တို့တို့ရဲ့စစ်မှုထမ်းဟောင်းတွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုကျေးဇူးတင်ကြောင်းတိုင်းပြည်အတွက်ခင်ဗျားတို့ပေးဆက်ခဲ့ကြတဲ့အတိုင်းအတာကိုဘလို့မှနိုင်ရှင်လို့ရနိုင်မှာမဟုတ်ကြောင်းတွစ်တာလူမှုကွန်ရက်ကတည်းကနေမှရေးသားခဲ့ပါတယ်